ရုရှားနဲ့မြန်မာတို့ကလူကိုပြစ်မှတ်ထားတဲ့မြေမြုပ်မိုင်းတွေအသုံးပြုခဲ့တာကြောင့်ယူကရိန်းနဲ့မြန်မာမှာအရက်သားတေဆုံးတန်းရမှုမြင့်တက်လာခဲ့တယ်လို့အသစ်ထုတ်လိုက်တဲ့မြေမြုပ်ပိုင်းအစိုးရခန်းစားကပြောပါတယ်အစိုးရခန်းစားကမြေမြုပ်မိုင်းများပိတ်ပင်ရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကထုတ်ဝေလိုက်တာဖြစ်ပါတယ်2022ခုနှစ်မှာအများဆုံးကစီးရီးယားဖြစ်ပြီးတေဆုံးတန်းရသူ834ယောက်ယူကရိန်းက608ယောက်ဒီမင်းနဲ့မြန်မာမှာက900ကျော်စီထိခိုက်သေဆုံးခဲ့ကြတယ်လို့အစိုးရခန်းစားကဆိုပါတယ်မြန်မာနဲ့တချို့နိုင်ငံတွေမှာတက်လာခဲ့ပေမဲ့တကမ္ဘာလုံးမှာတော့ဒီအရင်နှစ်က9544ယောက်ရှိကနေ2022ခုနှစ်မှာသေဆုံးတန်ရသူ4810ယောက်ထိကျသွားခဲ့တာပါသေဆုံးတန်ရကြသူတွေရဲ့85%ခန့်လုံးကရက်သားတွေဖြစ်ကြပြီးဒါရဲ့တဝက်ကျော်ကကလေးတွေဖြစ်ကြတယ်လို့အစိုးရခန်းစားကဖော်ပြပါတယ်မြန်မာကလူကိုပြစ်မှတ်ထားတဲ့မြေမြုပ်မိုင်းတွေကို1996ခုနှစ်ကစပြီးအသုံးပြုခဲ့တယ်လို့လူခွေရေးစောင့်ကြည့်လေးလာရေးအဖွဲ့ကလက်နက်များဆိုင်ရာစောင့်ကြည့်ရေးတွဲဖက်ညွှန်ကြားမှု Mark Hisney ကဆိုပါတယ်အခုအသုံးကပိုပြီးဆိုးလာပိုပြီးများလာပြီးစစ်ကောင်စီတပ်တွေရောနိုင်ငံတော်မဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေကရောအသုံးများလာကြတယ်လို့လည်းသူကပြောပါတယ်နိုင်ငံတကာမြေမြုပ်မိုင်းပိတ်ပင်ရေးစာချုပ်ကအသုံးပြုမှုတိုးလောင်းမှုထုတ်လုပ်မှုလွှဲပြောင်းမှုတွေကိုပိတ်ပင်ထားတာပါလက်မှတ်ထိုးထားတဲ့တိုင်းပြည်164ပြည်ရှိပြီးမထိုးတဲ့တိုင်းပြည်35ပြည်ရှိပါတယ်မြန်မာနိုင်ငံကလက်မှတ်ထိုးမထားပါဘူး